လူပေါင်းသိန်းနဲ့ချီခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခတဲ့စခန်းထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပထမဆုံးအကြိမ်တွေ့ရှိပြီးနောက်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်တားဆီးရေးအတွက်အာဏာပိုင်တွေလှုပ်ရှားဆောင်ရွက်နေတဲ့အကြောင်းကို AFP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးပြောပြခြင်းပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကရိုဟင်ဂျာဒုက္ခတဲ့နှစ်ဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းဒေသခံကျန်းမာရေးတာဝန်ခံအဘူတိုဟာဝူယန်ကကနဦးပြောကြားခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီကူးစက်ခံနှဦးတွေကတဦးဟာဒေသခံအမျိုးသားဖြစ်တယ်လို့ပြောဆိုခဲ့တာပါ။နောက်တစ်နေ့တောက်ကြမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူရိုဟင်ဂျာဒုက္ခသည်နှဦးထပ်မံတွေ့ရှိကြောင်းအကြီးအကဲကျန်းမာရေးအရာရှိတဦးကပြောခဲ့ပြီးတဦးကတော့အသက်42နှစ်အရွယ်အမျိုးသမီးနဲ့နောက်တဦးကတော့အသက်30အရွယ်အမျိုးသားဖြစ်တယ်လို့ဖော်ပြပါတယ်။နောက်ထပ်တွေ့ရတဲ့ COVID-19 ကူးစက်ခံရသူနှဦးကပထမဆုံးကူးစက်ခံလူနာနဲ့ထိတွေ့မှုရှိမရှိဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ COVID-19 ကူးစက်ခံလူနာတွေတွေ့ရှိတဲ့တောက်ကြနေမှာပဲ။ Bangladesh ရေးပေါ်လုံးညုံရေးတပ်ဖွဲ့ဝင်တွေကလူလူကြားအကွာအဝေးတစ်ခုချာပြီးခက်ခွက်ွာနေကြဖို့စခန်းတွင်းမှာလိုက်လံသတင်းပေးနှိုးဆော်နေပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွင်းကရဲရွရွေးခေါင်းဆောင်ဆက်ဖီဦးလာကတော့ကျမရေးသတင်းပေးချက်တွေအတိုင်းတိုင်းနာဆောင်ရွက်မှုအားနည်းတယ်လို့ပြောပါတယ
်
။အလုံးနဲ့မှာဆေးရကြိုင်နှုံးလောက်ပဲလိုက်နာကြပါတယ်။ကျွန်တဲ့သူတွေကယောဂအနေကိုဂရုမစိုက်ကြပါဘူး။ဒီကယောဂကကျွန်တော်တို့အားလုံးပေါ်ဘလောက်ထိဆိုးကျိုးတက်ရောက်လာမယ်ဆိုတာသူတို့နားမလည်ကြလို့ပါလို့ပြောသွားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်စခန်းပေါင်း34ခုရှိပြီးအဖြစ်လောက်သာဆောက်ထားတဲ့တဲအိမ်တွေနဲ့ပြည့်ကျက်နေထိုင်ကြတဲ့အတွက်ကိုဗစ်ရောဂါသာပြန်ပွားခဲ့ရင်တောမီလောင်တို့မှာတစ်ခုမှကြံမှာမဟုတ်ဘူးလို့တက်ဆိုင်သူတွေကသတိပေးထားတာပါ။ဒုက္ခသည်မိုဟာမက်တို့လိုစိုးရိမ်တတ်သူတွေလည်းရှိပါလေ
။
ကျွန်တော်ကအရန်ကိုစိုးရိမ်ပါတယ်။ဒါပေမဲ့စားစရာအတွက်ဈေးတော့သွားဝယ်နေရပါတယ်။သူတို့မှားထားတဲ့အချိန်လက်ကိုအချိန်ချင်းဆေးပေမဲ့စိုးရိမ်စိတ်ကရှိနေတော့ပါပဲလို့ပြောပါတယ်။ဒုက္ခကူးဆက်လာပြီဆိုတဲ့သတင်းကြောင့်ဒုက္ခသည်စခန်းနဲ့အထက်တလန့်ဖြစ်ကုန်တယ်လို့ကော့ဆက်ဘဇာခရိုင်ကျမ်းမာရေးအကြီးကဲမဘူပါရမန်ကပြောပါတယ်ပထမဆုံးလူနာဖြစ်တဲ့ကုဒုပလောင်စခန်းကအသက်35နှစ်ရိုဟင်ဂျာအမျိုးသားရှင်မှာကိုဗစ်ရောဂါရှိကြောင်းကြေညာပြီးနောက်သူကရှောင်တိန်နေတဲ့အတွက်၄နိုင်အကြာကြာမှရဲတွေကသူ့ကိုဖမ်းမိတာပါသူ့ကြောင့်စခန်းတစ်ခုလုံးရောဂါပြန့်ကုန်မှာကိုစိတ်ပူခဲ့ရတယ်လို့စခန်းတွင်းရက်ွက်ခေါင်းဆောင်တွေကပြောပါတယ်အဲ့ဒီအမျိုးသားဟာဒဏ်ရာရတဲ့သူ့အကိုတယောက်ကိုဒုက္ခတဲ့စခန်းနဲ့မဝေးတဲ့ဆေးရုံမှာတွားပို့ပေးရင်အဲ့ဒီကတဆင်ကူးလာတာဖြစ်နိုင်တယ်လို့ယူဆကြပါတယ်။ဒီမျိုးသားနေတဲ့ရက်ွက်ကြီးတစ်ခုလုံးကိုအဝင်အထွက်ပိတ်ထားပြီးသူနဲ့ထိတွေ့ဆက်ဆံခဲ့သူအားလုံးကိုလည်းပြီးကြခွဲကြစောင့်ကြည့်နေပါတယ်။အခုတော့ရိုဟင်ဂျာဒုက္ခသည်စခန်းထဲမှာအရေးပေါ်စစ်ဆေးရေးအဖွဲ့တွေချန့်ချတာတယ်လို့ WHO တာဝန်ရှိသူတွေကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းထဲကိုဗစ်ရှိမရှိစစ်ဆေးမှုတွေတရက်ကို5ယောက်ကနေ10ယောက်ကြားစစ်ဆေးနေပေမဲ့တရက်ကိုအနည်းဆုံး100အထိတို့မြင့်ဆက်ဆက်သွားဖို့လုပ်နေတယ်လို့ Cosset ဘာသာကျမ်းမာရေးအကြီးအကဲကပြောပါတယ်။အသက်ရှူလမ်းကြောင်းဆိုင်ရာယောဂကုသမှုစင်တာ12ခုကိုစခန်းတွင်ဖွင့်လှစ်ဖို့ပြင်ဆင်နေတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောပါတယ်။ဒီစင်တာတွေမှာဂတင်1900တိရှိမဲ့ရေးပေါ်ကျမ်းမာကုသဆောင်တွေ၊ Quarantine စင်တာ5ခုနဲ့ပြည်သာခွဲခြားစောင့်ကြည့်ဆောင်20ပါဝင်တယ်လို့ဆိုပါတယ်။ဒီတော့တွင်ရိုဟင်ဂျာဒုက္ခသည်စခန်းတွင်မှာအင်တာနက်ဖြတ်တောက်ထားတာကြောင့်ဒုက္ခသည်တွေသတင်းမှမသိရဘူးဆိုပြီးဝေဖန်မှုတွေထွက်ပေါ်နေပါတယ်။ဒီကိစ္စပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုကြောင့်ဘင်္ဂလားဒေ့ရှ်ပြည်တင်းဆောင်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာအစိုးရကစစ်ဆေးပြီးပြန်လည်လက်ခံမယ်လို့ပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတော့အသိမှတ်မပြုပါဘူးခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါ။